မြန်မာနိုင်ငံကလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂရဲ့လုပ်ငန်းတွေအတွက်အမေရိကန်ကနောက်ထပ်ဒေါ်လာတစ်သန်းပေးမယ့်အကြောင်းကြေညာလိုက်ပါတယ်။နိုင်ငံတကာမွေးရစေဝါနဲ့တရားဥပဒေစိုးမိုးရေးဘူရိုကနေတဆင့်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းရေးအဖွဲ့ WIWM ကိုထောက်ပံ့ကူညီသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။နှစ်ပတ်လည်အထွေထွေညီလာခံကျင်းပနေတဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်မှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနနဲ့Atlantic Council တို့ပူးတွဲပြီးအကြမ်းဖက်တဲ့ရာဇဝမှုတွေမှာဒုက္ခရင်ဆိုင်နေရသူတွေနဲ့မျက်မြင်သက်သေတွေကိုအကာအကွယ်ပေးရေးခေါင်းစဉ်နဲ့တည်ထောင်ပြုလုပ်တဲ့အခမ်းအနားတွင်နိုင်ငံတကာရာဇဝမှုတရားမျှတရေးဆိုင်ရာအမေရိကန်သံတမန်ကြီး Bad Banshet ကမြန်မာစစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်မှုကြုံရသူနဲ့သက်သေတွေအတွက်အကူအညီထောက်ပံ့ရေးအကူအညီပေးမဲ့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်။ဒါအပြင်နိုင်ငံတကာကလည်းဒီအစီအစဉ်မှာပါဝင်ထောက်ပံ့ကြဖို့ကိုလည်းသူမကတိုက်တွန်းပါတယ်။မြန်မာနိုင်ငံတွင်ရာဇဝတ်ကျူးလွန်ခံရမှုမှာဒုက္ခရင်ဆိုင်ရသူတွေနဲ့တပ်တွေကိုအကာအကွယ်ပေးဖို့လို့ကြောင်းမြန်မာစစ်တပ်ဟာနိုင်ငံရေးအမြင်မတူသူတွေကိုပြစ်မှတ်ထားပြီးလက်ဆဖြောက်ပစ်တာဥပဒေမဲ့တပ်ဖြတ်တာစတဲ့အကြမ်းဖက်လုပ်ရက်တွေကျူးလွန်နေတာကိုကိုယ်တိုင်ခံရသူနဲ့မျက်မြင်တွေကသာယုံကြည်စိတ်ချရတဲ့သတင်းအချက်လက်တွေထောက်ပံ့ပေးနိုင်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ